ဖက်စည်းခံရတဲ့မြန်မာကောင်းဆောင်တွေကိုမြန်မာစစ်တပ်အာဏာပိုင်တွေကအခုလိုတရားစွဲဆိုလိုက်တာဟာတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီဖြစ်စဉ်ကိုပိုပြီးအားနည်းသွားစေတယ်လို့ကုလသမဂ္ဂတွေ့ရင်မှူးချုပ်အန်တိုနီယိုဂူတာရက်စ်ပြောခွင့်ရကဗိုလ်တုံးနေမှာပဲဝေဖန်ပြောကြားလိုက်ပါတယ
်။ We continue and will continue to call for her immediate release, for the president's immediate release, and all others who have been detained.
ဖန်စီထိန်းသိမ်းခံရတဲ့ဒေါန်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ဖန်စီထိန်းသိမ်းခံရသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားတယ်လို့ဆက်လက်တောင်းဆိုသွားမှာလည်းဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကိုအခုလိုတရားစွဲတာဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီဖြစ်စဉ်ကိုထက်လောင်းအားနဲ့ရုပ်ရော့စေပါတယ်လို့ကုလပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။ဒါအပြင်ဖန်စီခံတားရသူတွေရဲ့အခြေအနေပေါ်မှာလည်းအများကြီးစိုးရိမ်ပူပန်မိကြောင်းနဲ့လက်ရှိအချိန်ကကာယောဂါဖြစ်နေချိန်မို့ပိုပြီးစိတ်ပူပန်ရစေကြောင်းလည်းသူကပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့တိုက်ရိုက်ဆက်သွယ်ရတဲ့သူရှိတယ်လို့မကြားရတယ်လို့ကုလသမဂ္ဂအနေနဲ့စစ်တပ်ကအပြည့်ဆုံးပုဂ္ဂိုလ်တွေနဲ့လည်းစကားပြောကြနိုင်သေးခြင်းမရှိဘူးလို့လည်းပြောပါရယ်ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့လည်းအဆက်အသွယ်ရဖို့နဲ့စကားပြောနိုင်ဖို့ပြောဖို့ဆိုဖို့လိုအပ်တဲ့ဘယ်သူနဲ့မဆိုဆက်သွယ်စကားပြောသွားမယ်လို့လည်းကုလပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါရယ်ခင်ဗျ